အနာရ NLD ပါတီရဲ့ဥပဒေအကြံပေးလက်ဖြစ်ရှစ်နှစ်ခွင့်ရရဲ့ဦးဆောင်သူလည်းဖြစ်တဲ့တရားလွှတ်တော်ရှစ်နှစ်ဦးကိုနီကိုတနင်္လာနေ့ကရန်ကုန်လေစိတ်မှာတနတ်သမားတို့ဦးကလှုပ်ကြံတက်ဖြတ်ခဲ့တာကိုပြစ်တင်ရှုတ်ချတဲ့အကြောင်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းဦးကိုနီလှုပ်ကြံခံခဲ့ရတဲ့အတွက်ဝမ်းနည်းရတဲ့အကြောင်းပြောလိုက်ပြီးမြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုဥပဒေနဲ့အညီအရေးယူဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
တရားလွှတ်တော်ရှင်နေကြီးဥက္ကိုနီဟာအင်ဒိုနီးရှားခီးစဉ်ကပြန်လာပြီးရန်ကုန်လေစိတ်အပြင်လူမြင်ကွင်းမှာတနတ်သမားကအနိကလောက်ကြံတပ်ဖြတ်ခြင်းခံလိုက်ရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်လာတာပါဥက္ကိုနီဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်နေချိန်ဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ပေးနေသူတဦးဖြစ်တဲ့အပြင်ရှင်းနေများကွန်ရက်ဖွဲ့စည်းနိုင်ရေးအတွက်အဓိကအခန့်ကဏ္ဍကပါဝင်သူတဦးဖြစ်သလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လည်းဦးဆောင်ဟောပြောနေသူတဦးဖြစ်ပါတယ်ဥက္ကိုနီအခုလိုလောက်ကျန်တက်ဖြတ်ခံရတဲ့အတွက်မြန်မာနိုင်ငံအတွင်းမှာသာမကနိုင်ငံတကာမှာမှအော်အော်တုံလို့ဆရာဖြစ်သွားခဲ့ပါတယ်ရန်ကုန်မြို့လေစိတ်မှာတရားလွှတ်တော်ရှင်နေကြီးဥက္ကိုနီရဲ့ဆက်ဆက်လောက်ကျန်တက်ဖြတ်ခံရတဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီကဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားပါတယ်ကုလသမဂ္ဂအဖွဲ့ကြီးကလည်းဥက္ကိုနီလောက်ကျန်တက်ဖြတ်ခံရတဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းတနင်္လာနေ့ကကုလသမဂ္ဂမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် And we also joined the UN Resident Coordinator in Myanmar in condemning yesterday's killing of U Ko Nee a prominent constitutional lawyer and legal advisor to the National League of Democracy
The Resident Coordinator ဥဒီအကြံပေးလက်ဖြစ်ထင်ကြရရှင်းနေကြီးတူလည်းဖြစ်တဲ့ဥကိုနီမနေ့ကရုတ်ကြံတက်ပြတ်ခံရတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရအထူးကိုယ်စားလှယ်နေသူကုလသမဂ္ဂအနေနဲ့ပြစ်တင်ရှုံချပါတယ်ဥက္ကိုနီခွလွန်သွားတဲ့အတွက်မိသားစုမိတ်ဆွေအပေါင်းအသင်းတွေလှုပ်ဖို့ကံပက်တွေနဲ့အတူထတ်တူဝမ်းနဲ့ကြည်ခွေရပါကြောင်းလဲလူခွင့်ရအထူးကိုယ်စားလှယ်ကပြောထားပါတယ်။ဒါအပြင်ဥက္ကိုနီဘာကြောင့်လှုပ်ကြံတက်ဖြတ်ခံရတဲ့တနတ်သမားရဲ့နောက်ွယ်မှာဘသူတွေရှိတယ်ဆိုတာကိုအစိုးရအနေနဲ့အသေးစိတ်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်
။အမေရိကန်နိုင်ငံသားရေးဌာနကလည်းဥက္ကိုနီအခုလိုလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်ဝမ်းနဲ့ရကြောင်းအရှိအရှာဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ
် We are saddened and concerned to hear the killing of prominent lawyer and legal advisor U Ko Nee at Yangon International Airport. We send our deepest condolences to his family, friends and colleagues.
အထင်ကရရှေ့နေကြီးတယောက်ဖြစ်တဲ့ U Ko Nee ရန်ကုန်နိုင်ငံတကာလေဆိပ်မှာလှုပ်ကြံတက်ဖြတ်ခံရတဲ့အတွက် American ပြည်ထောင်စုအနေနဲ့ဝမ်းနဲ့ချေခွဲပြီးတော့စိုးရိမ်မှုဖြစ်ရပါတယ်သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့မိသားစုဝင်တွေမိတ်ဆွေတွေနဲ့လုပ်ဖို့ကင်ဘက်တွေကိုဝန်းနေချောင်းပြောလိုပါတယ်လူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိစ္စတွေအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့သူတယောက်ဖြစ်တာကြောင့်မြန်မာနိုင်ငံအတွင်းကလူတွေသာမကကဘာကပါလေးစားရတဲ့သူတယောက်ဖြစ်ပါတယ်သူတက်ဖြတ်ခံရမှုအတွက်မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတာဝန်ရှိသူကိုဥပဒေနဲ့အညီအရေးယူဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်
ဥက္ကိုနီဟာအင်ဒိုနီးရှားနိုင်ငံမှာဟာဗတ်တက္ကသိုလ်နဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အင်ဒိုနီးရှားဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံမျှဝေတဲ့အစီအစဉ်ကိုတက်ရောက်ပြီးအပြန်ရန်ကုန်လေစိတ်မှာလှုပ်ကြံတက်ဖြတ်ခံရရတာဖြစ်ပါတယ်။ဒါကြောင့်လဲသူတို့နိုင်ငံကအပြန်မှာဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတယ်ဆိုတဲ့သတင်းကြားရတဲ့အတွက်ဝမ်းနဲ့ကြေကွဲကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရအာမန်နာတာနာဆီရ်ကပြောပါတယ
်။ Kita mengucapkan duka cita yang mendalam kepada keluargadan pemerintah Myanmar atas kejadian ini yang bersangkutan memang
ပြောတော့တာကတော့ပထမဆုံးအနေနဲ့ဥက္ကိုနီအခုလိုတည်ဆုံသွားတဲ့အတွက်ကျန်ရစ်သူမိသားစုနဲ့အတူမြန်မာအစိုးရကိုဝမ်းနဲ့ကြေကွဲကြောင်းပြောကြားလိုပါတယ်တဲ့တည်ဆုံသွားသူဟာအင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံတွေကိုမျှဝေဖို့ဟာဗတ်တက္ကသိုလ်ရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဌာနနဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အစီအစဉ်တစ်ခုကိုတက်ရောက်ခဲ့သူဖြစ်ကြောင်းဒါဟာအင်မတန်အော်တုံလို့ဆရာကောင်းတဲ့သတင်းစိုးတစ်ခုဖြစ်ကြောင်းဒီဖြစ်ရကြောင့်မြန်မာအစိုးရနဲ့မြန်မာပြည်သူတွေစ조사လှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားရင်ကြားစေရေးလုပ်ငန်းတွေကိုနောက်နေကြံ့ကြာမှုမဖြစ်ပါစေနဲ့လို့သူတို့အနေနဲ့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရကပြောတော့တာပါဒေါက်တာဆန်းစုကြည်နဲ့ NLD ပါတီရဲ့ဥပဒေအကြံပေးဖြစ်သူရှင့်နေကြီးဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်အထူးဝမ်းနဲ့ရပါကြောင်း APHR လို့ခေါ်တဲ့အာဆီယံလွတ်တော်အမများလူခွင့်ရေးအဖွဲ့ရဲ့ဥက္ကဋ္ဌမလေးရှားလွတ်တော်အမ Charles Santiago ကဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဥက္ကိုနီကွယ်လွန်သွားတာဟာအာဆီယံအဖွဲ့ကြီးအတွက်ရောမြန်မာနိုင်ငံအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ကြောင်းသူဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဝိုင်းရင်ပုဂ္ဂိုလ်တစ်ဦးဖြစ်သလိုလူ့အခွင့်အရေးအတွက်မမမမယက်တီခဲ့သူဖြစ်ကြောင်းသူအခုလိုကွယ်လွန်သွားတဲ့အတွက်မိသားစုဝင်တွေမြန်မာပြည်သူတွေနဲ့အတူ အထူးဝမ်းနဲ့ကြေကွဲရပါကြောင်း ABHR ဥက္ကဋ္ဌဆန်တီယာဂိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အလားတူပဲကမ္ဘာတစ်ဝှမ်းမှာရှိတဲ့ရဟင်ဂျာအဖွဲ့အစည်းတွေကလည်းဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုကိုပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးဥကိုနီဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးမှာပါဝင်ခဲ့သူတူဖြစ်ကြောင်းမြန်မာမွတ်စလင်ရှင်းနေများအဖွဲ့ကိုစတင်တည်ထောင်ခဲ့သူတူဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်သူကျွမ်းကျင်ရာဥပဒေပညာနဲ့အလုတ်ကျွေးပြုခဲ့သူဖြစ်ကြောင်းသူဟာငြိမ်းချမ်းရေးဘာသာပေါင်းစုံတဟဇာတမြတ်တာစွာနေထိုင်နိုင်ရေးတို့အတွက်ဥဆောင်လုပ်ကိုင်ခဲ့သူဖြစ်တဲ့အတွက်သူကွယ်လွန်ခြင်းဟာတိုင်းပြည်အတွက်အစားထိုးမရနိုင်တဲ့ဆုံးရှုံးမှုဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ